ယုတ် ပုံ 3 ကို ကြည့် ပါ မာရိ ဟာ ယောသက် ဆိုသူ နှင့် ဆက်ဆက် ထား သူ ဖြစ် တယ် ယောသက် ဟာ မာရိ မှာ ကိုဝင် ရှိ ကြောင်း ကို ကြား သိတဲ့ အခါ မာရိ ကို လက်မ ထွက် တော့ ဘူး လို့ ဆုံး ဖြတ် ခဲ့ တယ် ဒီ ပုံ ထဲ မှာ ယောသက် ကို တွေ့ နိုင် ပါ တယ် တညာ ကြ တော့ ယောသက် စီ မှာ ကောင်း ငင် တမန် တပါး ရောက် လာ ပြီး ယောသက် အား မာရိ ကို လက် ထပ် ဖို့ ရန် မကြောက် ပါ နဲ့ မာရိ ရဲ့ ကိုဝင် ဟာ တန့်ရှင်းတဲ့ ဝိညာဉ်တော် အဖြစ် ဖြစ် တယ် သားယောက်ျား ကို ဖွားမြင် မယ် ထို သားရဲ့ နာမည် ကို ယေရှု လို့ မှတ် ရ မယ် ဘာ ကြောင့် လဲ ဆို တော့ သူ ဟာ သူ့ လူ မျိုး များ အား အဖြစ် ထဲ မှ ကယ် တင် မဲ့ သူ ဖြစ် မယ် ယေရှု ဆို တဲ့ နာမည် ရဲ့ အတိတ်ဘယ် ဟာ ကယ် တင် ရှင် လို့ ဖြစ် တယ် ယောသက် နိုး လာ တဲ့ အခါ ကောင်း ငင် တမန် ပြော ခဲ့ တဲ့ အတိုင်း မာရိ ကို ဇနီး တဲ့ ဖြစ် လက် ထပ် ခဲ့ တယ် ဒါ ပေမဲ့ သူ ငယ် မွေးဖွားတဲ့ အထိ မာရိ နဲ့ အတူတူ မအိပ်ပဲ နေခဲ့ တယ်